မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလီလိုက်စီစဉ်ကနေပြီးတော့ကြိုဆိုပါရယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ရက်ပိုင်းကပဲကုလသမဂ္ဂလူ့ခွင့်ကောင်စီမှာဒီလူ့ခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့စာရန်တစ်ခုတင်ပါတယ်အတိအကျတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေဟာဆိုလို့ရှိရင်တဲ့ဒီမူဝါဒတွေဥပဒေတွေမှာရာစုနှစ်နီးနှစ်ဝက်နီးပါရှိခဲ့တယ်ဒီအခြေအနေတွေကြောင့်အကြမ်းဖက်မှုတွေနောက်တခြားပြဿနာရပ်တွေအများကြီးပဲတိုင်းသားဒေသတွေလူနည်းစုဒေသတွေရိုဟင်ဂျာအပါအဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တဲ့ဆိုပြီးတော့ထောက်ပြပါတယ်ခင်ဗျအဲ့တော့ကျွန်တော်တို့ကဘာပြောလဲဒီနေ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းပါလေဆိုတဲ့ရက်သားအစုအလဲတက်နေပြီဆိုတော့ဒီရက်သားအစုအလဲထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျအဲ့တော့ကျွန်တော်အရင်ပေါင်းဆွေးနွေးပေးမဲ့လူကပုံကုတ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာချုပ်ပါဦးသက်စင်ပါသင်းစားဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှုပ်ရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းပါသူလေးလေးလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ချယ်ရီကြားပါလားခင်ဗျာဟယ်လိုမတ်ချယ်ရီကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားရတယ်ခင်ဗျာ
ဟုတ်ကဲ့မတ်ချယ်ရီခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာရင်ဒီခုနကရင်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာတွေးခွဲဆက်ဆံတဲ့တွေးခွဲမှုတွေရှိတယ်ဖယ်ထုတ်ထားတယ်ဆိုတဲ့မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲ့လားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်။ဟိုကျမတို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ
်။ဒါက
ြတော့ကျမတို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရဲ့ဒီဟိုတိုင်းဒေသလူမျိုးရေးရရလူနည်းစုရဲ့ sexuality minority လို့ခေါ်တဲ့ဟိုလင်ဆိုင်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရဲ့ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလည်းဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကဘယ်နေရာမှာတွားပြီးတော့မှကတနာရှိနေလေဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြီးတာမျိုးတွေမူဝါဒအရဟိုစနစ်ဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥပမာဆိုလို့ရှိရင်ကျန်းမာရေးပြီးလာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိအချိန်မှာဒီဟာဒီဘျူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေဟိုခွဲခြားဆက်ဆံမှုတွေကတွားပြီးတော့ဟိုကြုံနေရတယ်တွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူကြီးကြုံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင်
ဟုတ်ကဲ
့နောက်တစ်ခုကဟုတ်ကဲ့
ဟုတ်ကဲ့ပြောပါနောက်တစ်ခုက
နောက်တစ်ခုကကြတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျမတို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကဟိုလူအများစုတည်ဆုနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်တူအကူအညီဆိုဆိုရဲစနစ်ဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့စနစ်ကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးစနစ်ထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုအပြည့်ဝဟိုကာကွယ်ပြည့်ဖွင့်ရန်အတွက်အင်မတန်မှခက်တယ်ဒီဟာရဲ့စိုးကျောပါလေဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျွတ်တတိတွေကစလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနေနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဆိုတော့ဒီဟာတွေကိုပြောင်းလဲဖွင့်ရန်ကဆိုလို့ရှိရင်တတော်လေးကိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှဖြစ်တယ်
ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပြန်ဆင်းနေမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသက်စင်ပါကုသက်စင်ဒင်းစားဆရာကုသက်စင်အခုကျွန်တော် ဆက်မေးချင်တာပါပါဒီဒီသူနဲ့စုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပိုပြီးတော့ဆိုးလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကိုသက်စင်အမြင်သိကြပါလေခင်ဗျာ
အာဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ့နော်ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့ဆက်ဆံတာကနော်လူနေစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စကဥပဒေအရလည်းရှိနေတယ်၊မူဝါဒအရလည်းရှိနေတယ်၊ institution အရလည်းရှိနေတယ်ပေါ့ဗျာ။အဲ့ဒီဥပဒေရောမူဝါဒအရ institution အရကိုခွဲခြားဆက်ဆံခဲ့တာလက်ပေါင်းများစွာရှိပါပြီ။ကျွန်တော်ဟို nation building ကိုဒီကောက်ခဲ့တဲ့ဒါဘုဒ္ဓဆန်းအထုတ်ဆန်းခံရပြီးလောက်ပိုင်းလာစပြီးတော့ဒီနေ့အချိန်ထိတရှိအစိုးရအချိန်ထိဒီဥပဒေရောမူဝါဒအရ institution အရကိုခွဲခြားဆက်ဆံမှုကဒီနေ့ရှိနေပါတယ်။ဒါကြောင့်မို့ကျွန်တော်ကဒီကိစ္စတွေကိုအခုဒီဒီမှာဖြည့်ရှင်းနိုင်လို့ဆိုရှင်တော့ကျွန်တော်တို့ကငင်းငယ်လည်းမရနိုင်ပါဘူးခင်ဗျတို့တွေလည်းမရနိုင်ပါဘူးဒါကြောင့်ကျွန်တော်တို့ဒီတိကျဖို့ဥပဒေပြီးဖြည့်ရှင်းဖို့လိုအပ်တယ်ကျွန်တော်ယူဆပါတယ်ကျွန်တော်ခက်ပြီးကြည့်ရတော့ရှင်တော့ကျွန်တော်ဥပဒေရပြောလို့ရှင်ကျွန်တော်တို့ကဖြည့်ကန်ဖို့ရှိဖြည့်ကန်ဥပဒေရရဟုတ်ကတော့ကျွန်တော်တို့ဒီလေးနဲ့ဒီမှာမှာဆိုလို့ရှင်ဒါခွဲခြားဆက်ဆံမှုကကျွန်တော်ဇရာတင်းနဲ့ပြည့်ကိုတိုင်းချင်းကြည့်ကြည့်ရှင်ဒါပို့ပြီးသင်နေကြပြနိုင်ပါတယ်နောက်တစ်ခုကတော့ဌာနကြီးခုဌာနကြီးခုမှာဆိုလို့ရှင်ဒီမှာမှာရှိနေတဲ့ပြည်အောင်စုကနေပြီးတော့သတ်မှတ်ထားတဲ့တိုင်းခုကပြည်နယ်ဒီမှာဆိုလို့ရှင်ရရှိရတဲ့နိုင်ငံက15နိုင်ငံတော့မပေါ်ပါဘူး။ရှောက်လုံးမှာဥပဒေနဲ့တော့14နိုင်ငံရှိသေးတယ်။ဒါပေမဲ့ဒီအစိုးရတက်မှာဆိုရင်13နိုင်ငံတော့မပေါ်ပါဘူး။ဒါကြောင့်မို့လားခွေးချက
်ဟယ်လိုအကူတက်စင်အကူတက်စင်ဖုန်းလိုင်းကျသွားပါတယ်ခင်ဗျာကျွန်တော်တော့ပင်နိုင်ဆွေးနွေးမဲ့သူတွေပြင်ပြန်ခေါ်ပါမယ်ကျွန်တော်တော့ရှင်တွေကိုအပြန်လှည့်ပေးချင်ပါတယ်အရင်ဆုံးကိုဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလုံးမက်ချယ်ရီဇာဟောင်းဒီလိုက်ပေါ်မှာရှိပါတယ်ကုသစင်ကိုကျွန်တော်မကြောက်ရင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူငယ်စုဝယ်ပြည့်ပြည့်ဆရာလူများစုဝယ်ပြည့်ပြည့်အခြေခံလူခွင့်ရေးတွေကဆုံးရှုံးခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီဒါပေမဲ့ကျွန်တော်တို့ခုလက်ရှိဆိုရမပြုတ်ပြင်းနေမူလားမပြောင်းလဲနေမူလားဆိုတော့ကြောက်လဲနေတာပေါ့ဆရာဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီကဒီမိုကရေစီရမှာလာရင်ကျွန်တော်တို့လူခွင့်ရေးအပြည့်ပြည့်ဝါရလက်ကြကြမှာဟုတ်ဒါကြောင့်မို့လို့ကျွန်တော်တို့2008ပြည်ပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရပြည်ပြင်ဖို့စတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တပြတ်မှုလို့အစိုးရခံရတယ်ဒါကလည်းကျွန်တော်တို့ဒီမိုကရေစီအစိုးရဝန်ကြီးဌာနရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်တိုင်းအဖွဲ့အစည်းတွေရဲ့ကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးကျော်ပဲကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုကျွန်တော်တို့မျိုးစုကိုယ်တိုင်ချိန်ဆနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါဒါပါ
ဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြန်ရောက်လာပြီဆိုတော့ကိုချင်းမြင့်ဦးချင်းမြင့်တော်တော်ရဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမေးချင်ပါလေဦးချင်းမြင့်တော်တော်ရဲ့ထဲမှာတော့လက်ရှိမှာဒီမိုစီအပြည့်အဝမရှိသေးဘူးဒီမိုစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းသားတွေအခွင့်အရေးတွေဖြစ်လာနိုင်တယ်လူနေစုခွင့်အရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီအပြည့်အဝရမယ်ဆိုတာကဘယ်လိုစံတင်စံနှုန်းနဲ့တိုက်တာလဲဆိုတာကျွန်တော်အရင်မေးရမှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းသားရဲ့တိုင်းသားလို့ပြောရမယ်ဂျိုင်းလို့ဖြစ်တာပေါ့။ဒီလူငယ်စုရဲ့အခွင့်အရေးကိုဖြစ်တယ်ဆိုပြီးဘယ်လိုဒီရောက်တော့ပါလဲ။အဲ့ဒါအရေးကြီးပါတယ်။ဆိုတော့ဒီမိုကရေစီဆိုတာကဒီမှာမှရှိနေတဲ့လူငယ်စုကအတွက်အများစုဒီမိုကရေစီကြမှာတဲ့နဲ့လူငယ်စုရဲ့အတွက်ဒီမိုကရေစီရမယ်ဆိုတဲ့ကိစ္စဟာတိတ်ဒါကတပယ်မဖြစ်ပါဘူးတရားစတာမျိုးရှိပါဘူးအမှန်ဆိုလို့ရှိရင်လူငယ်စုနဲ့လူများစုကပူးပေါင်းပြီးတော့ဆက်အနာရှင်စီကနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပယ်ဖျက်ပြီးတော့မှကျွန်တော်တို့ကဒီမိုကရေစီကိုထုတ်အောင်မှာဖြစ်ပါတယ်ဒီလိုမျိုးပဲနဲ့လူများစုကနေပြီးတော့ဒီမိုကရေစီရအောင်အရင်လုပ်ပြီးတော့မှလူငယ်စုတွေကိုဒီမိုကရေစီရအောင်လုပ်ပေးရဆိုတာဒါကအကူအညီတွေဆက်ဆံရေးဖြစ်နေပါဒါကလုံးဝတိတိမရှိတော့တောက်ချောင်းထောက်ခံနိုင်မှာပေါ့
ဟုတ်ကဲ့ခင်ဗျာကုသစင်ကျေးဇူးပါတော်ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုစိုင်းအောင်ကျော်စန်းစနေမင်းမြန်လို့ရပါတယ်ခင်ဗျာကုစိုင်းအောင်ကျော်စန်းကြားပါလားကုစိုင်းအောင်ကျော်စန်းဖုန်းကတခုဖြစ်နေတယ်ကျွန်တော်ကိုတီးလက်မူဖိတ်ခေါ်ချင်ပါတယ်ကိုတီးလက်မူစနေမင်းမြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်နေရတော့ဒီမရအခုပြောနေတဲ့အခြေအနေတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောစီချက်တွေကတော့ကျွန်တော်တို့အတားမှကျေစုပါတယ်ခင်ဗျာ။ဘာဖြစ်လဲကျွန်တော်တိုင်းသားပြည်သူတွေကတော့ပြည်ပေါင်းမြောက်များစွာနဲ့မတရားတပ်ဖြတ်ခံရတယ်နော်။တရားပြည့်ကျင့်ခံရတယ်ဆိုတော့ကျွန်တော်တို့ပြောစရာတော့မလိုတော့ပါဘူးခင်ဗျာ။အဲဒါကြောင့်မို့မဟာမင်းကြီးရဲ့အခုပြောစီချက်ကတော့ကျွန်တော်တို့အတားမှဥညွင့်နဲ့အတားမှတောင်းဆိုပါတယ်။မကန်လည်းလုပ်ပြီးဖို့ကျွန်တော်တို့အမြန်တော့လုပ်ပြီးဖို့လိုရဲလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
โอเคกูตีเลยมูเจี๊ยบว่ะครับกูตีเลยมูก็တော့ตู้ตบราเมียนပြောတော့တာပေါ့เนาะကျွန်တော် match cherry ပင်နိုင်ဆွေးနွေးတဲ့ match cherry ဆောင်းအောင်ကိုပြန်ပြီးတော့ဖိတ်ခေါ်ကြပါလိမ့် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွေးရည်နဲ့ပတ်သက်လို့ဥပဒေရလဲအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွေးရည်ကာကွယ်ရေးတဲ့ဥပဒေတွေအစိုးရကလုပ်ခဲ့တယ်ဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
။ကျွန်မရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒဟိုရှိတာတော့လူတိုင်းမှာရှိကြမယ်ထင်တယ်။ဟိုလူတိုင်းကျွန်တော်မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးခေါင်းဆောင်တွေရောပြည်သူလူထုတွေရောအမဲတမ်းပြောနေတာကတန်းတူညီမျှမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲ။ဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတစ်ဖွဲ့နဲ့တစ်ဖွဲ့မတူကြဘူး။ဥပမာဆိုလို့ရှိရင်ကျွန်တော်တို့တိုင်းသားလူနည်းစုတွေကနားလည်ထားတာကတိုင်းသားလူနည်းစုတွေအခွင့်အရေးကိုအတိတ်ဟိုအတိတ်ကပြည်ဝကာကွယ်ပေးနိုင်မှဒီမိုကရေစီစစ်လို့ခေါ်တယ်ဆိုတော့ဒါပေမဲ့ဟိုတစ်ဖက်ကနားလေတာကခုနဆရာလည်းဟိုNLD ဆရာလည်းပြောသွားတယ်ဒီမိုကရေစီအရင်ရမှတိုင်းသားတွေရဲ့အခွင့်အရေးကိုပေးလို့ရမယ်ဆိုတော့ဒီအပေါ်မှာကျွန်တော်တို့ကနားလေမှုတွေကလွဲနေတယ်လို့ကျွန်တော်တို့ထင်တယ်လေဒါဟိုအဲ့ဒီအစိုးရတက်မှာတော့စိတ်နာရှိရှိမယ်ဒါပေမဲ့ဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့အဲ့ဒါမဖြစ်သင့်ဘူးတကယ်တမ်းဆိုလို့ရှိရင်ပြီးဖို့မဟုတ်ဘူးဒီတိုင်းသားလူနဲ့စုတွေရောဒီသူဘာသာရေးလူနဲ့စုတွေရောသူတို့နေတဲ့လူပဲသူတို့နေတဲ့လူအခွင့်အရေးပေးဝတ်ရှိရမယ်ဆိုတဲ့လူသားလိုပဲမြင်နေဆိုလို့ရှိရင်ခုနကမူဝါဒတွေကိုလည်းပဲတကယ်တွေ့ဟိုအကောင့်ထဲပေါ်လို့ရမယ်အခုဥပမာဆိုလို့ရှိရင်ကျမတို့ဟိုလဝကကိုသွားကြည့်လိုက်ဒါမှမဟုတ်အစိုးရဌာနတွေကိုသွားကြည့်လိုက်ဒီအစိုးရဌာနတွေဆိုတာအရက်သားစုရအောင်မှာရှိနေဌာနတွေကိုသွားကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာလို့မျိုးလဲအရင်ဆုံးဘာဘာတန်လဲအဲ့ဒါနဲ့ပဲအရင်ဆက်ဆံတာဒီဟိုစီယုံသွားမယ်လဝကယုံသွားမယ်တရားယုံသွားမယ်ရဲစခန်းသွားမယ်တနင်္လာသွားရင်ဒီလူကလူသားပဲဒီလူကမြန်မာနိုင်ငံမှာဒီလက်ရှိရှိနေရဲ့လူပဲဆိုလို့မမြင်ဘဲနဲ့ဘာဘာကလည်းဘာလိုမျိုးလဲအဲ့ဒီဟိုအချက်နှစ်ချက်ကအရင်လာတယ်သူတို့ဒီဟာတွေကဟိုနားလည်မှုတွေကတပင်းနဲ့တပင်းမတူဘူးလို့ကျွန်တော်တို့သုံးသပ်တယ်သူတို့ဟိုစည်စနာဘယ်လောက်ပဲရှိရှိနားလည်မှုကဟိုအပရို့ချ်ကမှားနေတယ်ဆိုလို့ရှိရင်ဟိုဒီအဲ့လူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်ဝမရဘူးလို့ခံစားနေရရင်ရတဲ့နည်းနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျွန်တော်တို့ဒီတန်ရတဲ့မှာလဲနေပြီ
ဆိုတော့ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရေရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရပါတယ်ဒါကိုအတိအကျအခိုင်မာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကုစရေတွေလုံးဝမရှိပါဘူးဒါပေမဲ့လည်း NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုပ်ကန်ညီလာခံလိုဟာမျိုးတွေလုပ်တယ်ဖရယ်ပြောင်စုတိဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ငန်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျာတန်းသားကြီးနဲ့ပတ်သက်လို့ရှေ့တန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တန်းသားကြီးနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန်းခွင့်တွေဒါမှမဟုတ်ရင်ပြည်내ဒီမှာသူ့ရဲ့သူ့ဟာနဲ့သူသူ့ပါတီနဲ့သူအစိုးရဟိုပြည်ပိုင်ခွင့်တွေကလမ်းဦးတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုလက်ရှိမှာဒီလွန်ခဲ့တဲ့တပတ်ကောတောက်ချက်ဆွေးနွေးတာကနှစ်ထောက်ကြည့်ဖွင့်ဟိုဒီဝင်ကျထုတ်ယူကောက်ဖွင့်အတွက်ပြောနေတဲ့မှာဆိုလို့ရှိရင် NLD တက်ကသဘောမတူဘူးဒီဟာလေးပဲခုနသူတို့ပြောနေတဲ့ federal ကိုသွားမယ်တိုင်းသားတွေကိုဟိုအခွင့်အရေးအပြည့်အဝပေးမယ်ဆိုရင်မူဝါဒအနေနဲ့ဟိုတည့်ရဆက်ဟိုဆက်ဆက်မှုမရှိဘူးလို့ကျွန်မသုံးသပ်တယ်ဆိုတော့ဟိုအပြည့်အဝတမျိုးအလောက်ကတမျိုးများဖြစ်နေသလားပေါ့နော်ကျွန်မရဲ့အမြင်မှာဟိုနောက်တစ်ခုကကြတော့ဒီရိုဟင်ဂျာကိစ္စတွေမှာဆိုလို့ရှိရင်အဲဒီအစိုးရအနေနဲ့တကယ်ပဲဒီဟိုဒီလူနည်းစုဘာသာရေးလူနည်းစုတွေကိုဟိုသူရဲ့အခွင့်အရေးတွေကိုဟိုတကယ်အကောင့်ထဲပို့ချင်တယ်ဆိုလို့ရှိရင်ဥပမာဖြစ်ဆက်ဟိုသူတို့ရဲ့နိုင်ငံသားအခွင့်အရေးနိုင်ငံသားဖြစ်တိုင်ခွင့်ကိုအမေရိကန်တာမင်ထားတဲ့2000ခုရဲ့ဖြစ်ဆက်နှစ် ဒီနိုင်ငံသားဥပဒေလူလူမျိုးကိုစပြီးတော့ပြုပြင်လို့ရတယ်။ဘာလို့လဲဆိုတော့အဲ့ဒီအဲ့ဒီဥပဒေပေါ်မှာအခြေခံပြီးတော့ဒီလူနည်းစုတွေကနိုင်ငံသားခွင့်ရဖြစ်ခွင့်ကိုရှုံရှုံခဲ့ရတာ။ဆိုတော့ဒီဟာတွေကိုစပြီးတော့သူကအကောင့်တွေပေါ်လို့ရတယ်ပြုပြင်လို့ရတယ်။ဒီဘက်မှာသူကမလုံမရှားဖြစ်နေတဲ့အရာကိုတွေးနေရတယ်။ဆိုတော့ဒီမှာအတူချုံနဲ့ပြန်သုံးသပ်မယ်ဆိုလို့ရှိရင်စေတနာရှိတယ်။ဟိုလုံမယ်လို့လည်းပြောတယ်ဒါပေမဲ့လုံတဲ့ပုံစံကဟိုတခြား
ဟုတ်ကဲ့ခင်ဗျခုနကမတ်ချယ်ရီဇာဟောင်းထောက်ပြသွားတဲ့အထက်မှာ1982ခုနှစ်နိုင်ငံသားအဲဥနိုင်ငံသားဖြစ်မှုဥပဒေပေါ့နော်အဲ့ဒါနဲ့ပတ်သက်လို့လူခွင့်မဟာမင်းကြီးကလည်းထောက်ပြထားပါတယ်ဒါသူနည်းလောက်ကောင်းပဲကိုဖီယာနဲ့အစီငံစာမှာလည်းဒါကိုပြင်ဆင်မှုဆိုတဲ့အကြံပြုချက်သဘောပါပါတယ်မြန်မာဆွေကလည်းကိုဖီယာနန်ရဲ့အစီငံစာကိုအကြံပြုချက်တွေကိုသူတို့အကောင့်ထဲဖော်မယ်ဆိုတဲ့ကတိကဝတ်လည်းပေးထားပါတယ်ဒါပေမဲ့လက်တွေ့အဖြစ်တော့1982အဲဥပဒေကိုဘယ်သူမှမထိနိုင်ဘူးဖြစ်နေတာပါနော်အဲ့ဒါကလည်းတစ်ဖက်မှာကအခြေခံဒီဒီလူတို့ရဲ့သဘောထားကလည်းဒါကိုမလွန်ဆန်နိုင်မှုဆိုတဲ့တုံ့တက်ချက်ရှိပါတယ်အဲ့တော့ကျွန်တော်ကိုသက်စင်ကိုမေးချင်တာကခုနလိုမျိုးဘာသာရေးလူမျိုးရေးအရလူနည်းစုနဲ့ပတ်သက်လို့တွေးခွဲဆက်ဆံမှုတွေခုနလိုမျိုးဖယ်ထုတ်ထားတဲ့ကိစ္စတွေကလူဖွဲ့စည်းအတွင်းမှာမြန်မာလူဖွဲ့စည်းအတွင်းမှာပဲခိုင်မာရှိနေလို့အစိုးရကမလွန်နိုင်တာလားအစိုးရရဲ့ကိုယ်နိုင်ကမူဝါဒဖြစ်နေတာလားဘယ်လိုသုံးသပ်မိပါလဲ
ဟုတ်ကဲ့ခင်ဗျအဓိကအချင်းရတော့ဗျာကျွန်တော်တို့အဓိကအပြင်ကျွန်တော်ပြောလို့ရှင်တော့ဒီအစိုးရကိုယ်ပိုင်ကဒီကိစ္စမှာရေးရဲတဲ့နဲ့မကန့်ကွက်မဖြေရှင်းတာဟာသူ့ကိုယ်ပိုင်ကပေါ့ဒီကိစ္စပေါ်မှာဘယ်လိုသဘောထားလဲဆိုတာရှင်းလင်းတဲ့သဘောထားမရှိပါဘူးသူ့ကိုယ်ပိုင်ရှင်းလင်းတဲ့သဘောထားမပြထားပါဘူးဆိုတော့ကျွန်တော်ဆိုတာအခုနောက်တစ်ခုက energy ဟာ energy ကဘဝကြီးမှာအများဆုံးလူအတွက်အများဆုံးပါတီဖြစ်တယ်လူတွေအများဆုံးအောင်းလုံးနဲ့တော့အသုတ်ဖြစ်တယ်။ဒါဆိုလို့ရှိရင်လူ့ကျောင်းအင်ဂျာဆိုလူများဆုံးထောက်ခံထားတဲ့ခေါင်းဆောင်နဲ့ပါတီယာဒီဒီဆိုင်နဲ့ပတ်သက်ပြီးသူတို့မှာပွင့်နေတဲ့သဘောတရားကိုခြားကြတဲ့ဒီကိစ္စမှာပုံမှန်နည်းနည်းဖြည့်ရှင်းတဲ့လုပ်ထင်တယ်။ဒီလိုပုံဖိနဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းလူများစုသူတို့ကနေရတဲ့သဘောထားကိုသူကပြည်ပြမဖြည့်ရှင်းမဲ့နဲ့စောရောင်ပြီးလိုက်ပြီးတော့ဒီကိစ္စကိုမသိချင်အောင်စောင့်နေသူလူမျိုးလုပ်နေတာကလေဒီလူတွေအဲ့ဒါအပြင်အဲ့ဒါပြောလို့ရှိရင်တော့ဒီလူတွေကဒီအဆူမျိုးကိုအားပေးခြင်းမျိုးပါပဲ။ဒါကြောင့်လို့ဒီလိုရုံးတူရအားပေးခြင်းမျိုးဆိုရင်ဒီအဆူမျိုးနဲ့တက်တဲ့ဒီဆန်နဲ့ပတ်သက်ပြီးတော့အဖြေရှင်းနိုင်အောင်မှာသူကကျွန်တော်ကဘယ်လိုယုံကြည်ပါလဲကျွန်တော်ကဘယ်လိုရက်တည်ပါလဲဆိုရအောင်လို့သူပြောတင်တယ်။ဒီမပြောချင်းအပြင်သူကဒီအဆူမျိုးရဲ့ဒဏ်မှုဖြစ်နေဒီအဆူမျိုးရဲ့ပါရတီဆိုရအောင်ပြောမှုဖြစ်နေပါလား။ဒါကြောင့်ကျွန်တော်ဒီအဆူရဲ့ဒီလူငယ်စုတွေမှာသဘောထားတဲ့ဒီလူတွေမှာထားတဲ့သဘောထားဘာသာကြမ်းပုံမှာထားတဲ့သဘောထားဟာမရှင်းလင်းဘူးမရှင်းလင်းတဲ့ပြင်အရေးကြီးမှုလည်းမရှိဘူးပြောဖို့လည်းမရှိတော့တာဒီလိုမျိုးလူမျိုးစုပေါ်မှာအာ19ဒီမဲ့လူစုတွေလည်းသတ်မှတ်ချက်သဘောထားတစ်ခုဖြစ်နေလို့ကျွန်တော်ပြောမှဖြစ်နေပ
ါဟုတ်ကဲ့ခင်ဗျကျွန်တော်မတ်ချယ်ရီကိုတစ်ခုထပ်မေးချင်ပါတယ်အဓိကတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့အထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့အပါအဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားနှတ်တာမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာ NGO ဆွေးကလည်းရင်ကြားစီရေးလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျအဲ့တော့ transitional justice တကယ်လုပ်နိုင်ချေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအချိန်ရောပြီးရလားမတ်ချယ်ရီရဲ့အမြင်သိချင်ပါတယ်
transition justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးနှစ်ပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းဒါလူနေစုတွေဥအင်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးတော့လာမထူထောင်နိုင်တော့တဲ့ဟိုတိုင်းဒါလူနေစုတွေအများကြီးရှိတယ်ဒီနေ့လကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ဧဝံဂျာလူများစုတွေဖြစ်နေတယ်။ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ဟိုဘဝတွေဟိုပြန်ပြီးတော့နလန်ပြန်ထူဖို့ရတက်ခက်ခဲနေတဲ့လူတွေရှိတယ်။ဆိုတော့ transitional justice လို့ပြောလို့ရှိရင်ခုနကောင်းစင်တစ်ခုတည်းနဲ့သွားလို့မရဘူး။ဒီဟာတွေကို target ဟိုဆီစဉ်ပြီးတော့လုပ်ရမယ်။ဒါပေမဲ့ဒီtransitional justice ကိုလုပ်မယ်ဆိုလို့ရှိရင်ဟို justice ဆိုတာဘာလဲတရားမျှတမှုဆိုတာဘာလဲဆိုတဲ့ဟာလဲပြည်သူလူထုတွေကြားထဲမှာအများကြီးအချက်ပြတ်ဖို့လိုအပ်တယ်ပြောဖို့လိုအပ်တယ်လူလူဟိုဒီကျမတို့ရဲ့ဒီပတ်ဝန်းကျင်မှာဒီဟာကိုမြန်မြန်ပြောလာနိုင်အောင်အခြေအနေလဲဖန်တီးပြဖို့လိုအပ်တယ်လက်ရှိအခြေအနေမှာကဟိုလက်ရှိဖြစ်နေတဲ့အမှုခင်းတွေဥပမာ Victoria case လိုမျိုးတွေဟိုကပြင်းဆာမနှစ်ယောက်အသက်ခံနေရတဲ့ကိစ္စတွေဒီဟာတွေတော့မှမဖြေရှင်းနိုင်ဘဲနဲ့တက် သားသားဟိုအစိုးရတက်ကနေလည်းမဖြစ်ရှင်ဘူးတက်တက်ကနေလည်းအမဲတမ်းဟိုကာတင်းနေတဲ့အခြေအနေမျိုးမှာ transitional justice ကိုတကယ်လက်တွေ့အကောင့်ထဲပေါ်ဖို့ရန်အတွက်ကအင်မတန်မှဟိုဝေးသေးတယ်လို့ကျမတို့သုံးသပ်တယ
်ဒ
ါအပြောသဘောလောက်ပဲဖြစ်တယ်တကယ်ပဲလုပ်မယ်ဆိုလို့ရှိရင်တက်သားမှုတော့လိုအပ်တယ်ဒီဟာကိုဆက်ဆက်နေမဲ့လုပ်ဖို့ရန်အတွက် program တစ်ခုကြီးလုံးကိုဟိုဟိုအိုးအိုးမှပြောရရင်တော့ဒီဟာကိုလုပ်ဖို့ရန်အတွက်ဘုံကြီးခန္ဓာတစ်ခုလုံးပေါ်ကိုတော့မှတီထောင်ဖို့လွယ်လဲလို့အလားလဲနေဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအရန်ကိုဖုံးရှုံမှုတွေကအရန်များနေလို့လူနေရာတိုင်းမှာဒီဟာတွေကဟိုမတရားမှုတွေဖြစ်ပျက်နေခဲ့လို့ပေါ့နော်ဆိုတော့ဒီဟာတွေပြန်ပြီးနလားပြန်ထုတ်ဖို့တော်တော်လေးကိုတော့လုပ်ယူရနိုင်မယ်လို့ကျွန်တော်တို့သုံးသပ်နေရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုသစင်ကိုမေးချင်ပါတယ်ခင်ဗျာခုနကုသစင်ပြောသွားတဲ့အထက်မှာလည်းပါတယ်ပြောရမယ်ဆိုရင်ဒီသူခွဲလူနေစုတွေပေါ်သွေးခွဲဆက်ဆံမှုတွေဟာဥပဒေရရောမူဝါဒရရော institutional ဒီပုံစံရပါတရှိနေရဆိုရဟာပြောပါတယ်ခင်ဗျအဲ့တော့ပြောမယ်ဆိုရင်မြန်မာအာဏာပိုင်ဒီဘက်ကလက်ရှိအရသာအာဏာပိုင်ဒီဘက်ကပြောနေတာသူတို့မှ2008ဥပဒေဖွဲ့စည်းပုံအခြေခံဥပဒေရှိတယ်စစ်တပ်ကတပိုင်းစာအုပ်ချုပ်ထားတယ်ဒီချင်းနေကြောင့်လောကကံရခက်တယ်ပြည်ဝင်ပြောင်းလဲဖို့အတွက်ဟန့်တားတွေရှိရဆိုတဲ့သဘောမျိုးကျွန်တော်မကြကြားပါတယ်ခုနကကျွန်တော်တို့ပြောနေတဲ့ဒီပြည်ဝင်ပြောင်းလဲမှုတွေတကယ်ပဲအရသာစုအနေနဲ့အခုရှိနေတဲ့ဘောင်တင်းကောင်လုံနိုင်ချေရှိရလားကိုတက်စီအမြင်သိချင်ပါတယ
်တကယ်မှာသူတို့ဟိုဆိုတော့ဆရာမလည်းပြောတော့ဘာလို့ဆိုတော့တကယ်မှာသူတို့မှာစိတ်ဆန္ဒရှိတယ်ဆိုလို့ရှိရင်ဟိုကကျွန်တော်တို့အာပြည်နေမှာရှိနေတဲ့အမရခိုင်နဲ့ရှမ်းပြည်နေမှာရှိနေတဲ့နောက်ဆုံးတော့ဘုရားကြီးကတင်ထားဆက်တော်ဥက္ကဋ္ဌမှာရှိနေတဲ့ကျက်တော်ကြီးကပြောလို့တင်ထားတဲ့ဒီလူတို့ကတကယ်ကိုပြည်စီ kiss အချက်လက်ဒီ kiss ရတော့မှသူရဲ့ဟိုသူနဲ့ပေါ့နော်သူရဲ့ပြည်စီချက်တင်တဲ့အခါမှာအဲ့အရာကိုဖိတ်သိမ်းပြီးတော့မစင်စားဘဲဖိတ်သိမ်းမပေါ်ပြခဲ့ဘူးဆိုတော့ဒါအကျေဒီလူငယ်လူငယ်မှာထားတဲ့သဘောထားသူ့ရဲ့သဘောထားရှင်းနေနောက်တစ်ခုကတော့မြစ်ချောက်ကြီးနဲ့ပတ်သက်ပြီးဆရာမလည်းပြောအောင်ပြောခဲ့မြစ်ချောက်ကြီးနဲ့ပတ်သက်ပြီးတော့သူကဘာကြောင့်မဖဲ့ဘူးလဲဆိုတာကိုသူကအခုချိန်ထိဟိုတက်မတော်ကဒီ25ရက်ကငုံကြောက်သူကမဖဲ့ဘူးလို့ပြောနေအမှန်ဆိုရင်မြစ်ချောက်တိကိုတက်မတော်နဲ့တန့်ခိုင်ရဲ့တင်းတင်းနဲ့ဆိုရင်တော့မြစ်ချောက်တိကမြစ်ချောက်တိကိုအောက်ပံဖြစ်ချင်တဲ့ကိစ္စတွေကသူကပြင်ဖို့အတွက်ချူထားတယ်အဲ့လိုမစိုးစားဘူးမိထောက်ကြည့်အဲ့လိုမစိုးစားတဲ့ပြင်မိထောက်ကြည့်တော့မပြင်နိုင်ဘူးဆိုလို့ရှိရင်သူကဒါလူငယ်လူတွေကထားတဲ့သူ့ရဲ့သဘောထားကဖိတ်ရှင်းပါတယ်ဒါသူကဘလောက်ပဲလူငယ်လူတွေကလူငယ်သဘောထားတဲ့သူတို့ကဘယ်မတွေ့မှကြားလို့ရှိမှာသူလူငယ်လူတွေမှာထားတဲ့သဘောထားကအခုနောက်ဆုံးအခြေအနေကြိုးစားချက်လက်ရှိဖြစ်နေတဲ့အခြေခံပြည်ပြင်ဆင်ရေးအခြေအနေမှာတော့သူကဒီလူငယ်လူတွေကထားတဲ့သူ့ရဲ့သဘောထားကဘလောက်ထင်ရှားလဲဆိုတာဥပမာဖြစ်နေကြပါဒါကြောင့်မို့လူငယ်လူတွေရဲ့သဘောထားက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့တိုက်ရိုက်လီလိုက်အစီအစဉ်ချိန်ဆက်သွားလို့ပါအဓိကပေါင်းစွတီးပြီးတဲ့မတ်ချယ်ရီဇာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတိုက်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြပါခင်ဗျာ